ပြင်းထန်ပါလီမန်ရွေးကောက်ပွဲနောက်ဆုံးအကြော်ကိုဒီကနေ့မှကျင်းပနေပြီးမဲဆန္ဒရှင်တွေမဲပေးနေကြပါတယ်။ပြင်းထန်မဲဆန္ဒရှင်တွေဟာပြင်းထန်နိုင်ငံရဲ့သမ္မတသည့်အီမန်နျူရယ်မက်ခရွန်နဲ့သူ့ရဲ့Republic Party ပြက်ပြက်သားသားအနိုင်ရဖို့အတွက်မဲပေးသွားဖို့ရှိပြီးပါလီမန်အမတ်နေရာ989နေရာတဲက400ကျော်အနိုင်ရဖို့ရှိတယ်လို့နိုင်ငံရေးအကဲဂတ်တွေကပြောပါတယ်။အဲ့ဒီလိုဆိုရင်သမ္မတမက်ခရွန်အနေနဲ့သူကတိပေးထားတဲ့အတိုင်းပြင်သစ်နိုင်ငံရဲ့တင်းကျပ်တဲ့အလုတ်သမားဥပဒေနဲ့အလုတ်မဖြစ်တဲ့လူမှုဖိုလ်လုံရေးစနစ်ကိုပြုပြင်ပြောင်းလဲရေးတွေလှုပ်သွားနိုင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့တလကျော်ကသမ္မတဖြစ်လာခဲ့တဲ့သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူရပ်ပြီးပူတင်ကိုဝေဖန်ခဲ့သလိုအမေရိကန်ကရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေထွက်သွားပြီးတဲ့နောက်အဆိုပြုချက်အသစ်တွေအဆိုပြုခဲ့တာကြောင့်နာမည်ကောင်းရလာနေသူတူဖြစ်ပါတယ်။ဒီချက်တွေကလည်းပြင်သစ်နိုင်ငံတွင်းမှာသူ့ကိုလူကြိုက်များလာစေခဲ့ပါတယ်။ဆိုရှယ်လစ်ပါတီက၅နှစ်ကြာအုပ်ချုပ်ခဲ့စဉ်အတွင်းပြင်သစ်သမ္မတဟောင်းဖရန်ဆာအော်လန်ကပါတီရဲ့ရည်မှန်းချက်တွေဖြစ်တဲ့အလုပ်လက်မဲ့ဖြစ်မှုရှော့ချနိုင်ဖို့နဲ့စီးပွားရေးအကောင့်လာအောင်လုပ်ဖို့ရည်မှန်းချက်တွေမအောင်မြင်ခဲ့တာကြောင့်ပြင်သစ်နိုင်ငံသားတွေဟာစိတ်သက်သာနေပြီးနိုင်ငံရေးမှာလည်းတိတ်ပြီးတော့တက်ကြွမှုမရှိဖြစ်နေပါတယ်။ဒါပေမဲ့ပြင်သစ်သမ္မတအသစ်ကနိုင်ငံတကာဆင်မြင့်ထက်မှာနာမည်ကောင်းရလာနေတာတွေကိုတွေ့လာရတဲ့အတွေ့အိမ်မှာပဲနေနေကြတဲ့ပြင်သစ်မဲဆန္ဒရှင်တွေဟာသူ့ကိုထောက်ခံဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ရှင်။